ထိုင်းနိုင်ငံတဝန်ဆက်ယုံ8000မှာ COVID-19 virus ပိုးကြိုတင်ကာကွယ်စောင့်ကြည့်စစ်ဆေးရေးလှုပ်ဆောင်ဖို့ထိုင်းစစ်မှုဝန်ကြီးဌာနကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တာကြောင့်မြန်မာအလုသမားတန်းတဲ့ခြေလှုပ်လှုပ်နေတဲ့ဆက်ယုံလုပ်သားတွေသတိပြုကြဖို့အတွက်မြန်မာအလုသမားရေးဆောင်ရွက်နေသူတွေကသတိပေးပြောကြားကြပါတယ်။ဒါ့အပြင်တကြံကာလနေရပြန်သူမြန်မာတွေကိုလည်းထိုင်းကိုပြန်လာရင်ရောဂါလက္ခဏာတွေကို14ရက်စောင့်ကြည့်မယ်လို့ထုတ်ပြန်ထားပါတယ်။ VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းစစ်မှုဝင်ကြီးမစ္စတာစူရိယကကိုရိုနာ COVID-19 ကြိုတင်ကာကွယ်နိုင်ရေးအတွက်ထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စစ်ရုံပေါင်း 8,000 မှာဗိုင်းရပ်စ်ပိုးကာကွယ်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါ။မြန်မာလူသမားကုညီရေးအဖွဲ့ဖြစ်တဲ့ EAC မာဘိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါတယ်
။စူရိယပေါ့နော်။ကျွန်တော်တို့မစ္စတာစူရိယကနေပြီးတော့ကျွန်တော်တို့ COVID-19 ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေမှာထိုင်းနိုင်ငံတဝန်းမှာရှိတဲ့စစ်ရုံပေါင်း 8,000 ပေါ့နော်။ 8,000 ကျော်ဗိုင်းရပ်ပိုးကာကွယ်အတွက်လုပ်ငန်းတွေစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်ဟုတ်အခုသူထုတ်ပြန်ထားတဲ့ချက်ထဲမှာဆိုရင်ကြီးကြီးတယ်ဟိုဒီအလုပ်ငန်းငွေနဲ့မှာဟိုဝန်ထမ်းတွေဒီတခြားစနစ်တရားနဲ့ဟိုပစ္စပိတ်တွေအစားတခြားလှုပ်ဖို့ပြီးတော့ဒီစက်ရုံလှုပ်ရုံနဲ့မှာဟိုကျွန်တော်တို့ယောဂပို့အတွက်ဒီအဆောက်အအုံတက်လေကားတွေစက်ရုံဝင်ထွက်တွေနောက်ဆုံးဒီဟိုတန့်စင်ကန်းတွေအိမ်သာတွေအစားဒီချမ်းမြေတွေအစားအကုန်လုံးဒီပို့သက်ဆေးတွေချမ်းဖို့ဒါတွေလည်းကျွန်တော်တို့ပါတယ်
ထိုင်းနိုင်ငံမှာလုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံခြားသားအလုပ်သမားတွေအလုပ်လုပ်ကိုင်နေတဲ့စက်ရုံတွေမှာယောဂဘူးကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးအဖွဲ့တွေလည်းဆီလွတ်ပြီးယောဂစီစစ်စောင့်ကြည့်မှုတွေကိုထိုင်းဘက်ကလှုပ်ဆောင်มาဖြစ်ပါတယ်ဒီထဲကအရေးကြီးတဲ့အချက်တွေကိုလည်းကိုရဲမင်းကအခုလိုပြောပြပါတယ
်ပြီးတော့ဒီစက်ရုံထဲမှာလှုပ်လှုပ်ခဲတဲ့လူတွေကဒီကျွန်တော်တို့ယောဂဘူးအခုလက်ရှိပေါ့နော်ပောက်ကွဲကူးဆက်နေတဲ့နိုင်ငံတွေရှိတယ်အားကြီးကဘာလဲဆိုကျွန်တော်တို့တကယ်ဟိုတရုတ်ထိုင်းဝမ်တောင်ကိုရီးယားဂျပန်မလေးရှားဗီယက်နမ်စင်ကာပူဂျာမနီအီတလီအီရန်ဒီနိုင်ငံတွေကတော်တော်လေးကိုပောက်ကွဲကူးဆက်နေတယ်ပေါ့နော်အဲ့ဒီနိုင်ငံတွေကိုတွားရောက်ခုခဲ့ဦးတဲ့လူတွေဆိုရင်စိုက်ရုံတာဝန်ရှိတဲ့လူတွေသတင်းပို့ရမယ်ဆိုတဲ့အချက်တွေလည်းပါတယ်ပြီးနောက်ထပ်အခုအရေးကြီးဆုံးထူးခြားတာကအခု၄လပိုင်းတကြံဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်ဒါနှစ်စင်မဲ့ဒါတောင်းနေကြီးပြီးတော့ပြန်နေသိန်းနဲ့ရှိပြန်လာလည်းရှိတယ်အဲ့တော့တကြံကာလကဒီကျွန်တော်တို့နေရရင်းကိုပြန်ပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်အဲ့ဒီလူတွေကိုအခုကျွန်တော်တို့၁၄ရက်ခွဲထားပြီးတော့ကျွန်တော်တို့ယောဂအခြေအနေလက္ခဏာကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ကုညွှန်ကြားချက်ထုတ်လိုက်ပြီပေါ့နော်နောက်ပိုင်းဒီမလဒီ12ရက်နေ့တရက်ထဲကိုယောဂကူးဆက်တဲ့လူ12ဦးပြန်တိုးတယ်တိုးလာတယ်ပေါ့နော်အဲ့ဒါဒီနေ့12ရက်နေ့တရက်ထဲကိုယောဂပိုးကူးဆက်တဲ့လူ12ဦးတိရှိတယ်အဲ့တော့ကျွန်တော်တို့ဓာရီကိုကျွန်တော်မြန်မာလူသမားတွေအနေနဲ့အထူးတိထားပြီးတော့အခုကျွန်တော်ပြောတဲ့ဟာညာလုံးဝဟိုဒါတေချာပေါ့ဒီတကြံကာလနဲ့အခုလက်ရှိရှေ့ဆက်ပြီးတော့ဖြစ်လာမယ့်ဟာတွေဆိုတာကိုအထူးတိထားပြီးတော့မြန်မာလူသမားတွေအနေနဲ့ကျွန်တော်တို့သူသတိထားပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ကတော့ပြောချင်ပါတယ်မှာ
စိတ်ရုံလုံယုံနေမှာနေထိုင်နေကြတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ယောဂဘူကာကွယ်ရေးပညာပေးလုပ်ငန်းနဲ့အထောက်အကူပြုပစ္စည်းတွေဖြန့်ဝေပေးမှာဖြစ်ပါတယ်ထိုင်းစစ်မှုဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အလုပ်ရှင်နဲ့အလုပ်သမားတွေလိုက်နာရမယ့်အချက်6ချက်ဖော်ပြထားပါတယ်ဒီအချက်တွေကိုလိုက်နာဖို့တည်းညွှန်ကြားထားပါတယ်ထိုင်းနိုင်ငံအနေနဲ့COVID-19 ယောဂါပိုးကူးစက်နေမှုအကျက်တဲကိုကျော်လွှားနိုင်ဖို့အတွက်ကြီးညာချက်ကိုလိုက်နာဖို့တနိုင်ငံလုံးမှာရှိတဲ့စက်ရုံပေါင်း 8,000 ခန့်ကိုကြီးကျယ်ရန်ကြီးညာခဲ့တာဖြစ်ပါတယ်။ယောဂါပိုးကူးစက်မှုဒုတိယကာလလို့ထိုင်းကသုံးလုံးနေတဲ့ဝူဟန်ယောဂါကိုရိုနာဗိုင်းရပ်စ်ယောဂါပိုးဟာဆိုရင်ကူးစက်သူဦးရေ80ကျော်ရှိနေပြီးမလ12ရက်နေ့တရက်ထဲမှာပဲယောဂါကူးစက်သူ12ဦးထပ်တိုးလာနေပြီဖြစ်ပါတယ်။ဒီအတွက်လူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံခြားသားအလုပ်သမားတွေကိုယောဂါပိုးကူးစက်မှုတွေမဖြစ်အောင်အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။